ပြည်တော်စုနဲ့အကြောင်းဗိုလ်ချုပ်အောင်ဆန်းရဲ့မင်းကွန်းနဲ့ပဲစကြင်ပါလေ။ပင်လုံစာချုပ်ချုပ်ဆိုပြီးမကြခင်မှာပဲတိုင်းသားချင်းချင်းညီညွတ်ကြဖို့ဗိုလ်ချုပ်ပြောခဲ့တဲ့မင်းကွန်းမှာ
တိုင်းသားချင်းချင်းညီညွတ်ရေးတိုင်းလူပြည်သားလူထုညီညွတ်ရေးအဲ့ဒီညီညွတ်ရေးနှစ်ခုမရှိသမျှကာလပတ်လို့ဟလားဒီတိုင်းပြည်ဟာလွတ်လပ်ပြီးလွတ်လပ်ရတော့လည်းပဲဘယ်သာပြည့်ချက်ချက်ဘယ်ဆိုးရလုံလုံဖာတဲ့တိုင်းပြည်ဖြစ်နေပါလေ။ကျွန်တော်ပြောချင်အဲဒီတော့ကဒီနှစ်ခုကိုခမည်းတော်ကမပြစ်ပါသေးနဲ့ဘသူကအာလုံလုံမပြစ်ပါသေးနဲ့အဲ့ဒါအမတန်အရေးကြီးပါပဲ
မြမပြည်လွတ်လပ်ရေးရဖို့တိုင်းသားတွေညီညွတ်မှုရှိကြောင်းပြသခဲ့တဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာဟာဒီကနေ့ဆိုရင်82နှစ်တင်းတင်းပြည့်ခဲ့ပါပြီအခုချိန်ထိဗမာတွေကြီးဆိုးတဲ့တပြည်တော်နိုင်ငံလိုဖြစ်နေတယ်လို့ခန်းစားနေရတဲ့အကြောင်းအမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်ရောက်ရှမ်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ်
ပြည်ထောင်စုဆိုတာပြည်ထောင်တွေစုထားတဲ့နိုင်ငံပါပြည်ထောင်စုထဲမှာပါတဲ့ပြည်ထောင်တွေအားလုံးတန်းတူညီမျှရှိရမယ်ဗျဘသူကဘသူ့အပေါ်မှာမရှိရဘူးရဆရာရှိရင်တန်းတူညီမျှရရမယ်ပေးဆရာရှိရင်လည်းတန်းတူညီမျှပေးရမယ်အခုဟာကနာမည်ကတော့ပြည်ထောင်စုမြန်မာနိုင်ငံလို့ပြောပြီးတော့အနှစ်သာရမရှိတဲ့ပြည်ထောင်စုလို့ဖြစ်နေတယ်မြန်မာပိုင်တပြည်ထောင်လို့ဖြစ်နေတယ်လို့ကျွန်တော်တို့မြင်တယ်ကျန်တဲ့ပြည်ထောင်တွေကပမာအောက်မှာရောက်နေတယ်လို့ပဲလို့ခံစားမိတယ်ဗ
ျပြည်တော်စုအခြေအနေကတော့အခုလက်ရှိအစိုးရလက်ထက်မှာပို့ပြီးတော့ဆိုးလာနေတယ်လို့မြင်နေသူကတော့ဂျာမနီနိုင်ငံရောက်ဘာလင်တက်တိုမြမရေးရာကတိကဟောင်းရခိုင်မျိုးသားဥက္ကမောင်စောပါ
အခုလက်ရှိရတဲ့ဒီအစိုးရကပြည်တော်စုကဦးသိန်းစင်အစိုးရကတောင်ပို့ဆိုးနေမယ်ပါပြင်းလည်းဆိုတော့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာရခိုင်ပါတီရှမ်းပါတီတွေကအများဆုံးအနိုင်ရတယ်သူတို့လုံးဝအစိုးရဖောက်ကမပြေဘူးဘဟုကနေကမ္ဘာလိုက်တဲ့လူတွေကသူတို့အစိုးရနဲ့သူတို့ဘဟုချုပ်ကိုင်ဘူးနောက်တစ်ချက်ကပြည်내သားတွေရဲ့ဆန္ဒကိုမယူဘဲနဲ့နေရာတကာမှာဗိုလ်ချုပ်အောင်ဆန်းရုပ်ထုလျှောက်လို့တယ်။နေရာတကာမှာဗိုလ်ချုပ်အောင်ဆန်းဇာတ်ရည်ဝါးတွေလျှောက်လို့တယ်။ဗိုလ်ချုပ်အောင်ဆန်းကမြမပြည်ရဲ့သက်သာရေးပြည်သူကဘာလူနဲ့လေးစားပါလဲ။ဒါမဲ့ပြည်내တွေမှာသွားလုပ်မယ်ဆိုရင်တော့ဥပမာမွန်ပြည်နယ်၆တုံဇာတ်အလုံးဝိုင်းဆန္ဒပြနေကြတယ်ရောအတင်းဗိုလ်ချုပ်အောင်ဆန်းဇာတ်ဆိုပြီးလွတ်ပြစ်တယ်။ပြည်စီအနာမေတွေတဘုံကြီးပဲမြမရာဇဝင်တော့ပါနေတဲ့မွန်တွေရာဇာတိတို့တမစီကြီးတို့သမင်ပရန်းတို့မွန်တွေကိုမင်းတို့စစ်ကြေးပေးလိုက်ပါတခုဆိုရင်မွန်တွေဘယ်တော့ဝန်သာတော့မလဲ။နောက်ဟိုမနေ့တနေ့ရပဲတခါကြရားပြည်နယ်မှာလဲလောကမှာဘုကျောင်းဆိုင်ရုပ်ထုထားမှမပြုလို့ဆိုပြီးအင်းအင်းအားသုံးမျိုးဝင်ဖြိုးတယ်။အဲ့ဒါတွေကကြာပြည်တော်စုရဲ့အနှစ်သာရလုံးဝမရှိဘူး
။ဖခင်ဖြစ်သူဘုကျောင်းဆိုင်ကဥဆောင်ပြီးတော့ပင်လုံစာချုပ်နဲ့တိုင်းရင်းသားတွေညီညွတ်ကြောင်းပြတ်တနိုင်ခဲ့ပြီမဲ့လဲအခုချိန်ထိတိုင်းရင်းသားတွေနဲ့အုပ်ချုပ်သူတွေအကြားပြည်လည်မှုတွေမရနိုင်သေးလို့တမိဖြစ်သူဒေါအောင်ဆန်းစုကြည်ကဥဆောင်ပြီးတော့27ရာစုပင်လုံစာတော်ကိုကြိုးပမ်းနေပါတယ်။ဒါပေမဲ့လဲထူးခြားတဲ့ပြည်လည်မှုတွေဖြစ်မလာတဲ့အပေါ်အမလို့အမရဖြစ်မှုတွေလည်းရှိနေပါတယ်။ပင်လုံစာချုပ်ကိုအကောင့်ထဲမဖော်နိုင်လို့မြန်မာနိုင်ငံမငြိမ်းချမ်းပဲဖြစ်နေတာလို့ဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ
်ပင်လုံစာချုပ်ကြောင့်မလို့ဒီပြည်ထောင်စုနေဆိုတာဖြစ်လာတာအဲ့ဒီပင်လုံစာချုပ်အတိုင်းမလိုက်နာဘူးဆိုရင်လေပြည်ထောင်စုလည်းပြတ်ပါပြီပင်လုံစာချုပ်အတိုင်းအကောင့်ထဲဖော်မယ်တန်းတူညီမျှပေးမယ်လွတ်လပ်စွာကိုယ်ပိုင်အုပ်ချုပ်ပိုင်ခွင့်တွေရှိမယ်ဆိုရင်တော်လိုင်းကြီးလည်းရှိမှာမဟုတ်တော့ဘူးကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံလည်းအတိတ်ပဲရှိတဲ့ပြည်ထောင်စုနိုင်ငံဖြစ်ပြီးတော့အချမ်းသာရတဲ့နိုင်ငံဖြစ်လာနိုင်တယ်လို့ကျွန်တော်မြင်တယ်။ဒါပေမဲ့အခုတုံနေတဲ့27ရာစုပင်လုံကြီးလာကဟာ20ရာစုပင်လုံကတိကမှုကိုအကောင်အထည်မဖော်ဘူးဆိုရင်ပြည်ထောင်စုမှာဘယ်လိုမှငင်းချမ်းကြီးရနိုင်မယ်လို့ကျွန်တော်မထင်ဘ
ူး။ဥက္ကမောင်စောကတော့ဒေါ်ဆန်းစုကြည်ကြိုးပမ်းနေတဲ့27ရာစုပင်လုံကိုတိတ်ပြီးတော့အားမရပါဘူး
။ရာစုပင်လုံတွေဘာတွေလုပ်နေပေမဲ့လည်းအခုတည်းကဘာမှတော့မမေ့ရရတော့ကျွန်တော်တိတ်မမြင်သေးဘူးဗျကျွန်တော်ဉာဏ်တော့ပြောမယ်ဆိုရင်လည်းသိပြီးတော့အောင်မြင်နိုင်မယ်ဆိုကျွန်တော်မထင်ဘူ
းဟုတ်ကဲ့ဘာကြောင့်ပါလဲခင်ဗျဘယ်ချက်ကြောင့်ပါလဲ
ဘုကျောင်းဆန်းချစ်တုန်းကတော့ဘုကျောင်းဆန်းတယောက်ချက်သူလုံးလလကုံလုံးလို့ရတယ်ဖတ်စားမလားဘိုးကောင်းကြီးကြီးသူမတိုင်မမဲ့လှုပ်လာခဲ့တဲ့ဟာတွေလက်ရှိတာပဲလက်ရှိမှာအလုံးကသူကဆုံးပြတ်ရဲလှုပ်လာခဲ့တယ်အခုဒေါ်အောင်ဆန်းစုကြည်မှာဘုကျောင်းဆန်းတော့လလလလှုပ်ပိုင်ခွင့်မရှိဘူးသူလှုပ်ချင်တဲ့တောင်လည်းသူလုံးလို့ရမှာမဟုတ်ဘူ
းပြည်တော်စုနဲ့ဆိုတာကိုတော်တော်စိတ်ပြက်နေတဲ့အထက်မှာဗြိတိန်နိုင်ငံရောက် KNO ကချင်မျိုးသားအစည်းအရုံးရဲ့နိုင်ငံခြားရေးတာဝန်ခံခန်းဖာစာဒန်လည်းပါဝင်ပါတယ
်။အရင်တုန်းကလည်းညော့ပြဆန်တောင်းပုံစံလိုပေါ့နော်။ဒီတောင်စုနေကကျွန်တော်တို့တိုင်းဒေသတွေဝစ်စုံဝခိုင်စင်ပေါ်တကခိုင်အဲ့လိုပဲရှိရယ်။အခုလည်းအဲ့လိုပါပဲ
။ပြည်တော်စုဆိုတာကိုစိတ်ဝင်စားတော့ပဲတီးကြလွတ်လပ်တဲ့ကချင်နိုင်ငံထူထောင်ဖို့ကိုတောင်ဆုံးဖြတ်ထားပြီလို့ခန်းဖာစာဒန်ကဆက်ပြောပါတယ်
။အရင်တုန်းကကျွန်တော်တို့ဘိုးဘွားတွေပေါ့နော်1948 ဖေဖော်ဝါရီ12ရက်နေ့မှာတန်လုံစာချုပ်ကိုချုပ်တဲ့ချိန်တုန်းကဆိုလို့ရှိရင်သူတို့ရဲ့ရီမန်းချက်တွေကအရန်အသေးပဲရှိနေခင်ဗျာဒီမှာဒီလူလက်ရေးရပြီးတဲ့နောက်မှာကျွန်တော်တို့တိုင်းတာအချင်းချင်းမြင်းချမ်းစွာအတူနေဆိုင်ကြီးမှာတန်းတူညီရတဲ့ပြည်ထောင်စုကြီးထောင်ဖို့ဆိုတဲ့သူတို့ရဲ့ရည်ရွယ်ချက်ကိုသူတို့ကလှုပ်ရှားခဲ့တယ်ခင်ဗျာဒါပေမဲ့လည်းအဲ့ဒီနောက်ပိုင်းမှာပြည်ထောင်စုကနေပခိုးချုပ်ကင်တဲ့ဒီပြည်ထောင်စုနဲ့ကိုရောက်သွားတော့အဲ့ဒီပြည်ထောင်စုဆိုတဲ့ဝေါ်ဟာရကအတိတ်ပဲမရှိဘူးဖြစ်သွားတယ်အဲ့ဒါကြောင့်လည်းကျွန်တော်တို့အချင်းလူမျိုးတွေကတော့အခုလွန်ခဲ့တဲ့ဇန်နဝါရီလတိုင်းနိုင်ငံချင်းမိုင်မှာဤလက်ခံလုပ်ကြတယ်ခင်ဗျအားလုံးသဘောတူတဲ့အချက်ကတခုကတော့ကျွန်တော်တို့ဇူလတ်တဲ့အချင်းနိုင်ငံတည်ထောင်မယ်အဲ့ဒီအချင်းနိုင်ငံဟာဒီလူဘယ်ပေါ်မှာအချုပ်ချာအာနာအားလုံးထားတဲ့ဇူလတ်တဲ့အချင်းနိုင်ငံတို့တည်ထောင်ဖို့ဆိုပြီးမှကျွန်တော်တို့ဒီညီတဲ့သဘောတူချက်ကိုရခဲ့ခင်ဗျအဲ့ဒါကိုကြည့်ချင်ရပြီကျွန်တော်တို့ဒီကျွန်တော်တို့ရဲ့ဘိုးဘွားတွေကြိုးစားခဲ့တယ်90နှစ်တိုင်အောင်ကျွန်တော်တို့ကအတူအညီထိုင်ဖို့ကြိုးစားခဲ့တာအခုအချိန်ကြီးမဖြစ်နိုင်ဘူးဆိုတာကအဲ့ဒါကြောင့်အရင်တုန်းကကျွန်တော်တို့ဒီဒူလတ်ရေမရခင်ကအချိန်ဒီအတိုင်းကိုကျွန်တော်ပြန်သွားမယ်ဆိုပြီးမှအဲ့လိုသဘောတူချက်ရခဲ့ခင်ဗျဒူလတ်တဲ့အချိန်နိုင်ငံတော်တည်ထောင်ဖို့ပဲကျွန်တော်တို့ကစိတ်ဝင်စားတော့တယ်ခင်ဗ
ျဒေါက်တာဆိုင်းထွေးမောင်ကတော့စိတ်ပြတ်ဖို့ကောင်းတဲ့အချိန်တွေကြားမှာပဲအကောင်းဘက်ကမျောလင့်နိုင်မဲ့အချက်တချို့တော့ရှိနေသေးတယ်လို့မြင်ပါတယ
်အစိုးရကအကောင်းရှိမယ်ဆိုရင်တော့အပိုက်ပွဲတွေကြားထဲမှာဆွေးနွေးဖို့ရန်အတွက်ကမ်းလှမ်းမှုတွေရှိတယ်ဆွေးနွေးနေကြတယ်တနိုင်ငံရေးပြဿနာကိုနိုင်ငံရေးနီးလမ်းနဲ့ဖြေရှင်းမယ်ဆိုတဲ့လမ်းကြောင်းပေါ်မှာသူတို့ရောက်နေကြတယ်ဆိုတာကျွန်တော်တို့အနေနဲ့แน่แน่လေးတော့မျှော်လင့်ချက်ရှိတယ်
တိုင်းသားတွေချင်းချင်းကြားယုံကြည်မှုတကယ်ရရင်ပြည်ထောင်စုဆိုတာတကယ်ဖြစ်လိမ့်မယ်လို့ဥက္ကမောင်စောကယုံကြည်ထားပါတယ်တကယ်တော့ယုံကြည်မှုရဖို့ဆိုတာကလူအဖွဲ့အစည်းမှာအခက်ခဲဆုံးကိစ္စတစ်ခုပါနှစ်ပေါင်း82နှစ်အထိမရနိုင်သေးတဲ့ဒီယုံကြည်မှုကိုဘယ်လိုတည်ဆောက်ရင်ဖြစ်နိုင်မလဲဆိုတာကတော့အဓိကအကြဆုံးမေးခွန်းဖြစ်ပါလိမ့်မယ်